ာကဏ္ဍမှာအခက်အခဲတွေအရှုံးတွေနဲ့ကြုံလာရင်စိတ်မပြတ်ဘူးကိုမှာအားနည်းချက်တွေရှိနေရင်လည်းသူများနဲ့ရှင်ပြီးစိတ်ဓာတ်မကြဘူးတခါတလေမှာဒါတွေကပိုကောင်းတဲ့အခွင့်အရေးလမ်းစာတွေဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်မဘဝရဲ့အတွေ့အကြုံနဲ့ရှင်ပြီးပြောပြသွားပါမယ်အခက်ခဲတွေဆိုတာအမေဝန်တွေကထွက်လာတဲ့အချိန်အစလို့လူတိုင်းကြုံရမှာပါပဲပထမဆုံးလူလောကကိုရောက်လာတာနဲ့အသက်ရှူတတ်ဖို့ကြိုးစားရတယ်နောက်ထိုင်နိုင်ဖို့မတည့်ရက်နိုင်ဖို့လမ်းလျှောက်တတ်ဖို့ကြောင်စားတတ်တဲ့အချိန်မှာဝါလုံးလေးကိုဝမ်းဝမ်းရေးတတ်ဖို့ဒါတွေအကုန်လုံးကတစ်ချိန်တစ်ခါနဲ့လုံးတက်လာကြတာမဟုတ်ပါဘူးအချိန်ချင်းလဲကြပြီးမှမတည့်ရက်နိုင်နဲ့လမ်းလျှောက်တတ်လာတယ်ဒီလိုပဲဝါလုံးလေးဝမ်းဝမ်းရေးတတ်ဖို့ဆိုတာနဲ့စာမျက်နှာပေါင်းများစွာရေးပြီးမှဖြစ်လာတာပါကျမငငယ်ရဆိုရင်လက်ရေးမလှလို့ခဏခဏလက်စစ်အခောက်ခံရပါတယ်။အခုချိန်ထိလည်းလက်ရေးမလှသေးပါဘူး။ဒါကကျမရဲ့အားနည်းချက်ပါ။ဆရာဝန်ဖြစ်လာတဲ့အချိန်မှလည်းဒီလက်ရေးကတော်တော်ဒုက္ခပေးခဲ့ပါတယ်။ဆရာဝန်လက်ရေးဆိုပြီးရည်စရာလုပ်ကြပေမဲ့တကယ်တမ်းကိုယ့်လက်ရေးကိုဆေးပေးတဲ့လူတွေမဖတ်တတ်တဲ့အခါမှာအရန်အန်ရင်များပါတယ်။ဒီတော့ကိုယ့်ရဲ့အားနည်းချက်ကိုအရင်ဆုံးသိအောင်လုပ်ရတယ်။ဘယ်လိုချိန်မျိုးမှလက်ရေးမလှဘူးဖြစ်သွားလဲ။လူနာအရန်များလာရင်စိတ်မရှိဘဲနဲ့အမြန်ရေးမိတယ်။ဒါဆိုသူ့ကိုပြင်ဖို့ကြိုးစားမယ်။စင်ညွန်ရေးတဲ့အချိန်မှာတတ်နိုင်တဲ့လောက်စိတ်ရှိရှိထားပြီးရှင်းရှင်းလင်းလင်းဖတ်လို့ရအောင်ရေးတယ်။ဒါတောင်မှပဲအချင်းဖြစ်တဲ့လက်ရည်ကစိုးနေတော့မှပဲ။အဲ့ဒါကိုလက်ခံပေးလိုက်ပါတယ်။ဒီလက်ရည်ကြောင့်ပြဿနာမဖြစ်အောင်ကာကွယ်ဖို့ပဲဥတည်ပြီးစူးစမ်းရပါတယ်။စေးပေးတဲ့လုပ်ဖို့ကိုင်မဲ့တွေကိုမရှင်းရင်ပြန်လာမေးဖို့မှာထားတယ်။တစ်ချိန်တည်းမှာပဲကိုရေးတာကိုပြန်ဖတ်တဲ့အကျင့်နဲ့လုပ်ဖြစ်သွားပါတယ်။အဲ့ဒီအတွက်အလုပ်နည်းနည်းပို့ပါတယ်။ဒါမဲ့ဒါကိုလက်ခံနိုင်အောင်စူးစမ်းရပါတယ်။နောက်တစ်ခုကကိုယ့်ရဲ့အရှုံးတွေအားနည်းချက်တွေကိုအောင်မြင်နေတဲ့သူများတွေနဲ့ရှင်းပြီးအားမငယ်မိဖို့အရေးကြီးပါတယ်။ကျွန်မအသက်30ရောက်မှရေကူးတင်တဲ့စသက်ဖြစ်ပါတယ်။အသက်ကြီးမှစပြီးရေကူးတင်တဲ့လူတွေရဲ့ထုံးစံအတိုင်းကျွန်မရေအရင်ကြောက်ပါတယ်။ကိုနဲ့အတူတူတက်တဲ့ကလေးတွေပင်ကန်းစာအစ်စ်တက်တဲ့ချိန်မှာကိုကရေပေါ်မျက်နှာမော့ပြီးအသက်ကောင်းကောင်းရှူဖို့မနှဲလေးခြင်းနေရပါတယ်။ကလေးတွေတော့တက်ကုန်ပြီးနင်မရှက်ဘူးလားလို့မေးလဲဒါကိုအားငယ်စရာရှက်စရာလို့မမြင်ပါဘူး။ကိုကဒီအရွယ်မှစတင်တာ哦ဒီလောက်တော့ရှိမှာပဲလို့ပဲခံယူပါတယ်။တင်နန်းကိုတုံးကြော့ပြန်တက်ပြီးတဲ့အချိန်မှာတော့ကျွန်မရေကူးတက်သွားတယ်။ဒါဟုတ်လဲကိုလုံးနိုင်ခဲ့တယ်လို့ဂုဏ်ယူပါတယ်။ကိုရဲ့အရှုံးတွေကိုလက်မလျှော့ဖို့ကိုလုံးနိုင်ခဲ့တာကိုဘလောက်တည်တည်လေးပဲဖြစ်ပါစေကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့။ဒီလိုမျိုးကိုချီးမွမ်းလိုက်ခြင်းအပြင်ကိုကိုကိုယုံကြည်မှုတွေပိုတိုးတက်လာပြီးတော့စိတ်ခွန်အားတွေရလာတယ်ဆိုတာကိုတွေ့ပါလုပ်ငန်းခွင်မှာပဲဖြစ်ဖြစ်ပညာရေးမှာပဲဖြစ်ဖြစ်ကိုစူးစမ်းတိုင်းမဖြစ်တာမျိုးတစ်ချိန်မဟုတ်တစ်ချိန်တွေ့ရမှာပါကိုလိုချင်တဲ့အလုပ်ကိုမရတာအမှတ်လေးနည်းနည်းကပ်ပြီးဝင်ခွင့်မှာမပါသွားတာတေချာပေါင်းအောင်မြင်မယ်ထင်တဲ့ကိစ္စတစ်ခုကအနီးကမှလွဲချော်တာဒါမျိုးတွေနဲ့ကြုံတွေ့လာတဲ့အချိန်မှာစိတ်မပြတ်ပါနဲ့ကိုဘက်ကအကောင်းဆုံးလုပ်ထားခဲ့ပြီးမို့ကိုမတတ်နိုင်တဲ့အပိုင်းအတွက်စိတ်သက်သာစရာမလိုပါဘူးSuccess never fail နဲ့ failure never fatal ဆိုတဲ့ဆိုရိုးစကားလေးတစ်ခုရှိပါတယ်။အောင်မြင်မှုတစ်ခုကိုရပြီဆိုရင်လည်းအဲ့အောင်မြင်မှုကနောက်ဆုံးမဟုတ်ပါဘူး။သူ့နောက်မှာရှေ့ဆက်စရာတွေရှိပါသေးတယ်။ဒီလိုပဲအရှုံးဆိုတာလည်းလမ်းဆုံးမဟုတ်ပါဘူး။သူ့နောက်မှာအခွင့်အလမ်းတွေရှိနေပါသေးတယ်။ဘဝမှာကြိုးစားခဲ့တဲ့လောက်မဖြစ်ခဲ့တာတွေအများကြီးရှိမှာပါ။ကိုယ့်ရဲ့အားနည်းချက်တွေကြောင့်လွဲခဲ့ရတာတွေရှိတယ်လို့မျိုးကိုမမြင်နိုင်တဲ့ကံတရားကြောင့်လည်းလွဲခဲ့ရတာတွေရှိမှာပါ။ဘာကြောင့်ပဲဖြစ်ဖြစ်ဘာဝမအပြစ်မတင်မဲ့အခွင့်အရေးဆိုတာနောက်တစ်ခါရောက်လာနိုင်နေတဲ့ဆိုတာကိုယုံကြည်လိုက်ပါတကယ်လို့နောက်တစ်ခါအခွင့်အရေးရတဲ့အချိန်မှာစူးစမ်းလို့မအောင်မြင်လဲစိတ်သက်မကြပါနဲ့ကိုကိုကိုနှစ်သိမ့်အားပေးပြီးနောက်တစ်ချိန်ထပ်ပြီးစူးစမ်းလိုက်ပါအောင်မြင်သွားခဲ့ရင်လည်းပဲကိုကိုကိုချီးမွမ်းပေးဖို့မမေ့ပါနဲ့လို့ပြောရင်းနဲ့ပဲညီကုန်းချုပ်လိုက်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါစီemail လိုက်တာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်မမိုးဖြူစီစဉ်